တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်လာမနဲ့တရုတ်အစိုးရကြားတွေ့ဆုံဆွေးနွေးမှုတွေပြန်ဆနိုင်ရင်းနဲ့တိဘက်လူမျိုးတွေရဲ့လူ့အခွင့်အရေးတွေကိုလေးစားလိုက်နာရေးဆိုင်ရာကိစ္စရပ်တွေဆောင်ရွက်မဲ့တိဘက်အရေးကိစ္စများဆိုင်ရာအထူးပူးပေါင်းဆောင်ရွက်ရေးမှုအဖြစ်ကိုအမေရိကန်ကတင်းနေလာနေမှာခန့်အပ်တောင်းပေးလိုက်ပါတယ်။နိုင်ငံကြီးဌာနရဲ့အစိုးရအရာရှိသူဖြစ်သူလက်ထောက်နိုင်ငံကြီးဝန်ကြီးဥစရာဇေယျကိုဒီရာထူးအတွက်ခန့်အပ်တောင်းပေးခြင်းဟာသမ္မတဘိုင်ဒန်အစိုးရအနေနဲ့တိဘက်အရေးကိစ္စတွေအပေါ်အလေးပေးဆောင်ရွက်နေတယ်ဆိုတာကိုပြသလိုက်ခြင်းဖြစ်ကြောင်းအမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။လက်ထောက်နိုင်ငံကြီးဝန်ကြီးဥစရာဇေယျအနေနဲ့လက်ရှိရာထူးတာဝန်တွေကိုထမ်းဆောင်နေတဲ့တစ်ချိန်တည်းမှာပဲတိဘက်ပြည်သူ့သမ္မတနိုင်ငံနဲ့ဖုန်တော်ကြီးဒလိုင်းလာမာဒါမှမဟုတ်သူ့ရဲ့ကိုယ်စားလှယ်တွေတူတူမဟုတ်ဒီမိုကရေစီနိလနဲ့ကြရွေးကောက်တင်မြှောက်ထားတဲ့တိဘက်ခေါင်းဆောင်တွေအကြားတွေ့ဆုံဆွေးနွေးမှုဖြစ်ပေါ်လာအောင်လှုပ်ဆောင်ပေးသွားမှာဖြစ်ပါတယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်။ဒါအပြင်လက်ထောက်နိုင်ငံကြီးဝန်ကြီးအနေနဲ့လူ့အခွင့်အရေးလွတ်လပ်စွာကိုယ်ဝယ်ပိုင်ခွင့်နဲ့ယုံကြည်ခွင့်အပါအဝင်တိဘက်လူမျိုးတွေရဲ့အခြေခံအခွင့်အရေးတွေကိုလေးစားလိုက်နာရေးတို့ကိုလည်းဆောင်ရွက်သွားမှာဖြစ်ကြောင်းဝန်ကြီးဘလင်ကင်ကပြောပါတယ်။ဒီကြေညာချက်ကြောင့်တရုတ်နဲ့အမေရိကန်ပြည်ထောင်စုအကြားတင်းမာမှုတွေပိုရှိလာနိုင်ပါတယ်ခင်ဗျာ။